ထိုင်းနိုင်ငံမှာရှိတဲ့2020နဲ့2021ခုနှစ်ကိုဗစ်ကာလမှာနိုင်ငံကူးစာအုပ်တက်တန်းကုန်နေတဲ့မြန်မာရွှေပြောင်းအလုပ်သမား12,000ကျော်တက်တန်းတို့ဖို့ကြံနေတဲ့အတွက်ဒီဇင်ဘာလကုန်နောက်ဆုံးထားစည်ရင်ပေးသွင်းရမယ်လို့စက်ရုံအလုပ်ရုံတွေမှာရှိတဲ့နားလည်မှုစာချုပ်လွှာ MOU အတွက်တာဝန်ရှိတဲ့ကိုယ်စားလှယ်တွေကိုဘန်ကောက်မြန်မာတန်ရုံကတောက်ကြနေမှာအကြောင်းကြားခဲ့တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ရွှေပြောင်းအလုပ်သမားရေးဆောင်ရွက်သူဦးမင်းဦးကအခုလိုပြောဆိုခဲ့ပါတယ်
သူတို့တွေကဗျာ2016အဲ့လိုဝင်ကျင်နေလားစာအုပ်ရပါပြီလုံနေတဲ့နေထိုင်တဲ့လူတွေတော့အဲ့လူရဲ့တက်တန်းတွေက9နှစ်ဆိုတော့အခုကုန်တာပေါ့ဗျာဆိုတော့အဲ့လူတွေအတွက်တက်တန်းဆက်ဖို့အတွက်ကိုအကြောင်းကြားပါပဲဟိုအမှုသမားဆိုလို့ရှိရင်လည်းဗမာပြည်ပြန်ပြီးတော့မှတက်တန်းတိုးရတာဒါမှမဟုတ်လည်းဟိုတော့တော့ဗမာပြည်ကိုပြန်လို့မရဘူးနေသက်တဲ့ပြိတ္တာကကိုဗစ်ကြောင့်ပါညာဆိုတော့ဒီမှာပဲခြေလျော့တက်တန်းတိုးခိုင်းတာလည်းလုပ်တယ်ဒါဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအကြောင်းကြောင့်အဲ့ဒါကြီးမလုပ်ပြတဲ့ဟာရောအဲ့ဒါမှကြံနေတာ
တက်တန်းတုပ်ပင်မြန်မာအလုပ်သားအစည်းအဝေးကိုဆက်ယုံအလုပ်ယုံမှရှိတဲ့ MOU ကုစလဲတွေအနေနဲ့မြန်မာတန်ယုံကကောင်းစင်ဝင်ဌာနကိုတတ်မှတ်တဲ့ပုံစံနဲ့ဒူးဦးရေးစည်းရင်ပေးပို့ရမယ်လို့တန်ယုံကအကြောင်းကြားထားပါတယ်။တန်ယုံကနေတဆင့်လိုအပ်တဲ့ကိစ္စတွေမှာနှောင့်နှေးကြံ့ညာမှုတွေရှိတဲ့အတွက်နိုင်ငံကူးလက်မှတ်တွေကိုပွဲစားကနေတဆင့်အခါကျင်းငွေများစွာပေးပြီးလှုပ်ကြတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒီလိုလှုပ်ဆောင်ရမှာတရားဝင်မှုမရှိဘဲနဲ့အဖမ်းဆီးခံရတာတွေလိန်လဲခံရတာတွေရှိတယ်လို့လည်းအလုပ်သမားရေးဆောင်ရွက်သူတွေကပြောဆိုခဲ့ပါတယ်။